ုလသမဂ္ဂအာဆီယံမြန်မာသုံးဖွဲ့ဆိုင်ဗဟိုအဖွဲ့ကနေကနဦးထုတ်ပြန်တဲ့အစီရင်ခံစာမှာမြန်မာမုန်တိုင်းဒုက္ခသည်တွေဟာအရေးပေါ်အသက်ကယ်ဆယ်ရေးလုပ်ရမယ့်အဆင့်မှာပဲရှိနေဆဲဖြစ်တယ်လို့ဆိုပါတယ်။ဒါဟာမုန်တိုင်းတိုက်ပြီးနှစ်လနီးပါးကြာတဲ့အချိန်ထိကယ်ဆယ်ရေးလုပ်ငန်းတွေမှာတည်းမပြီးစီးသေးပဲဒုက္ခသည်တွေဟာမုန်တိုင်းတိုက်ပြီးကာသအခြေအနေတိုင်းအခက်အခဲနဲ့ရင်ဆိုင်နေရတော့မယ်ဖြစ်တယ်ဆိုတာကိုသက်သေပြနေပါတယ်။မုန်တိုင်းဖြစ်ကာသကမုန်တိုင်းဖြစ်စီးမှုပမာဏနဲ့အကျိုးဆက်တွေကြောင့်မြန်မာနိုင်ငံတလွားကအဖွဲ့အစည်းမျိုးစုံနဲ့တပိုင်းတိုင်းအလှူရှင်တွေဟာမုံတိုင်းပေးကြခဲ့တဲ့အေရာဝီတိုင်းနဲ့ရန်ကုန်တိုင်းတွေမှာအလုံးရင်းနဲ့ကူညီရေးကယ်ဆယ်ရေးတွေလုပ်ခဲ့ကြပါတယ်။ဒီလိုအလုံးရင်းနဲ့ဆောင်ရွက်ပေးခဲ့ကြပေမဲ့ဒုက္ခသည်တွေရဲ့အခြေအနေတွေကတော့တိတိတသာတိုးတက်လာတာမရှိဘဲရပ်တည်နိုင်မဲ့အဆင့်ကိုတော့မရောက်နိုင်သေးတာတွေ့ရတယ်လို့ကယ်ဆယ်ရေးလုပ်နေတဲ့စေနာဝန်ထမ်းတွေကဆိုပါတယ်။အခုခါမှာဆိုရင်ကယ်ဆယ်ရေးအလှူလာလုပ်တဲ့သူတွေဟာအတော်ကိုနည်းသွားပြီလို့သိရပါတယ်။ဒါနဲ့ပတ်သက်ပြီးတော့ဘိုလ်ကလေးမျိုးကကယ်ဆယ်ရေးလုပ်ငန်းတွေလုပ်နေတဲ့မိအိမ်ရှင်ဖွဲ့ကကိုထွန်းလုံက
အားမို့ကြီးကြတာရောက်တာတော့ဗောသူလည်းပြီးတော့ကွာ70ကျင်းလေးတော့ပဲလာပြီးကြတော့ဒါနဲ့ဆယ်ရေးရမှာအပြည့်သိမ့်သလားပြီးတော့ဟိုသက်သက်ပြောလို့ဗောနော်ဒီ NGO ဖွဲ့ကြီးတွေကနေလုပ်နေခါကြတော့စိတ်တော့တိတိယောက်တော့မရှိဘူးဗောကွာဟိုဆိုလန်ကဟို WFP မှာလည်းဝန်ထမ်းရနေတယ်လေနေတဲ့ခါကြတော့သူကဒီလောက်ကြီးတကယ်ဝေးတဲ့နေရာတွေတော့သူမရောက်နိုင်သေးဘူးဒီလောက်လေးပဲလို့ပြောသူအဲ့ဒီလိုမျိုး3နာရီ4နာရီလောက်သွားတဲ့နေရာတွေကြတော့ကောင်းရင်းနေရပါရဲ့ဆိုတော့စိတ်ပြောမရောက်နိုင်သေးဘူးရောက်သေးသေးဖြစ
်အလားတူပဲအလှူငွေတွေတနေ့တခြားနှဲပါလာတာရှိတယ်လို့ရန်ကုန်မြို့ကစေတနာဝန်ထမ်းကယ်ဆယ်ရေးလုပ်သူတွေရဲ့အစီရင်ခံချက်တွေမှာဖော်ပြပါရှိပါတယ်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကမုံတိုင်းပေးကယ်ဆယ်ရေးကော်မတီအဖွဲ့အတွင်းမူဒေါက်တာဝင်းနိုင်ကလည်းအလှူရှင်တွေနှဲလာတာကိုအခုလိုပြောပြပါတယ
်ကျွန်တော်တို့ကအခုကယ်ဆယ်ရေးလုပ်ငန်းလုပ်ဖို့ကျွန်တော်တို့မှာအခုညီတွေကတော်တော်လေးကြော့လာကျွန်တော်တို့လည်းအခုသုတ်ဖို့ပြစ်စာကြီးကစည်းတစည်းနဲ့ဒုက္ခတွေဒီကူညီရလဲဆွမ်းအားနည်းနည်းကြော့ကြော့လာတယ်လက်ရှိအနေထားကဟိုလဲသွားတာတွေဆိုတာတော့လဲသွားတဲ့အကြောင်းတွေကတော့ဟိုဆက်လက်နှီးပါလဲကြာတော့ပြီလေအဲ့တော့ဆက်လက်နှီးပါကြာတော့တဲ့အခါမှာလူရှင်တွေနေရလဲသူတို့ပတ်မိုးနိုင်စွာဒီပြေပြေကြော့လာတယ်ဒါကတော့ကျွန်တော်တို့လူရှင်တွေကိုယ်ကလည်းသိရှိတော့ဒီလူရတန်းကြတာမှမဟုတ်တာပဲဗမာပြည်မှာအများစုကဆင်းရဲမွေးတည်နေကြတာပဲသူတို့စားမဲ့ထဲကသူတို့ဝတ်မဲ့ထဲကသူတို့သုံးမဲ့ထရရနေပြီးတော့စုဆောင်းပြတန်းကြတာပေါ့ကျွန်တော်တို့ဖက်ချုပ်ကလည်းအခုဒါနဲ့ပတ်သက်ပြီးတော့တိုက်တော့တိုက်တွန်းနေတာပဲကျွန်တော်တို့ရှိမှရှိတဲ့အခြားသောတိုင်းနဲ့ပြည်နယ်တွေကအလှူရှင်တွေတက်တယ်လည်းပုဂ္ဂလိကတွေသူတက်တယ်လည်းဒီပိုင်းတိုင်းဆက်လက်ပြီးတော့ထဲဝင်လှူဒန်းကြဖို့ဆိုပြီးတော့ကျွန်တော်တို့ကတော့မြစ်တရခံနေတယ
်ဒီလိုအလှူငွေတွေနှဲပါလာတာဟာအဓိကအကြောင်းရင်းနှစ်ရက်ရှိတယ်လို့မြန်မာနိုင်ငံရဲ့အကြေကတရားဆိုပါတယ်ပထမတစ်ချက်ကမြန်မာလူရှင်တွေစီးပွားရေးအဆင်မပြေကြတာပဲဖြစ်တယ်လို့ဒေါက်တာဝင်းနိုင်ကဆိုပါတယ
်နောက်တစ်ချက်ကတော့အလှူရှင်တွေကလှူဒန်းနေတော့လည်းပဲတစ်ခါမှဒီပြန်ထားတယ်ဆိုတဲ့တန်တွေကျွန်တော်တို့ကြားရတယ်ဒီပြန်မလည်းကလှူတဲ့တန်နဲ့ကုညီတဲ့ပုံမှန်လောင်းမျိုးတဲ့အဖွဲ့ကြီးဟာလာကျွန်တော်တို့ဝိုင်းဝန်းလှူတဲ့လက်ပိဆာတွေကုစုဆောင်ပြီးနေကုစားကနာတို့လူမျိုးတွေဖားရစီရဆိုတော့လဲတချို့လက်ဒီပုံမှန်ဆိုးရိမ်လေးတွေနဲ့လူမှုတန်းမှုသွားတဲ့ကိစ္စတွေကညှို့နေသွားတယ်အဲ့တော့ညှို့နေသွားတဲ့ပိုင်းကနှစ်ပိုင်းပေါ့
ဒီပြဿနာတွေဖြေရှင်းဖို့ဆိုရင်မျိုးသားရင်ကြားစစ်ရေးနဲ့နိုင်ငံရေးအရာဖြေရှာရေးဟာအထူးလိုအပ်ပါတယ်လို့ဒေါက်တာဝင်းနိုင်ကသုံးသပ်ပါတယ
်။တည်ပြနိုင်မှုဆိုတာကကျွန်တော်တို့အထူးကြီးညာချက်အမှတ်10မှာလည်းပါတယ်။အမှတ်7နှစ်မှာလည်းပါတယ်။ပြည်သမဂ္ဂပေါင်းနိုင်ငံတကာအသံဝန်ကြီးနဲ့ကျွန်တော်နိုင်ငံကိုတက်နိုင်စို့အလင်းမြန်ဒေနေဆန်ကဒုလေတဲ့နဲ့အကူအညီတွေကိုဖြစ်နိုင်တဲ့နည်းလမ်းနဲ့အကူအညီရဖို့ဆိုဆိုကျွန်တော်တက်လို့ပန်ကြတာဒါတစ်ခုပေါ့။လူမျိုးရေးပြဿနာရလာကျွန်တော်သဘောဘေးရတယ်ဆိုတော့လည်းပဲဒီပြဿနာပေါင်းစုံကနိုင်ငံကြီးကကျွန်တော်တို့မဖြစ်ချင်းမနဲ့ဒီပြဿနာကိုကျော်လွှားဖို့ဆိုတာမဖြစ်နိုင်ဘူးဆိုတော့ကျွန်တော်တို့အထူးကြီးညာချက်14မှာကျွန်တော်တို့ဖော်ပြထားတယ်။အဲ့တော့ဒီပြဿနာတွေဒီလေဟုတ်တော့မြန်မာဒီမိုကရေစီဖွဲ့ချုပ်အပါအဝင်တိုင်းရင်းသားတွေနဲ့ဆွေးနွေးပြီးတော့နိုင်ငံရေးရပြည်လည်မှုတစ်ခုရမယ်ဆိုလို့ရှိရင်ဒီပြဿနာတွေကအလွယ်တကူမဟုတ်ရင်တော့မှတတ်မှတ်တဲ့ကာလတစ်ခုမှာကျွန်တော်တို့အောင်မြင်မြင်ကျော်လွှားနိုင်လိမ့်မယ်လို့ကျွန်တော်တို့ဖွဲ့ချုပ်ကယုံကြည်တယ်
။အဲဒါကတော့မုံတိုင်းမေးဒုက္ခသည်တွေအတွက်အသက်ကယ်ဆယ်ရေးအဆင့်မှာပဲရှိနေသေးတဲ့အချိန်ကယ်ဆယ်ရေးအလှူရှင်တွေနှဲပါလာပြီးဒုက္ခသည်တွေအနေနဲ့အခက်အခဲတွေနဲ့ရင်ဆိုင်နေရဆဲဖြစ်တယ်ဆိုတဲ့အကြောင်းဖြစ်ပါတယ်။